ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာအင်္ဂါနေ့ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ဒီမိုကရက်ကဖွဲ့စည်းထားတဲ့သမ္မတအာဏာလွှဲပြောင်းရယူရေးအဖွဲ့ကိုသမ္မတဒေါ်နယ်ထရန့်ကဆက်ပြီးပိတ်ဆို့ထားတာကြောင့်အစိုးရဘက်ကထောက်လန်းရေးကျွမ်းကျင်သူတွေနဲ့တော့ဘိုင်ဒန်တွေ့ဆုံလို့မရသေးပါဘူး။ဘိုင်ဒန်ရဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်စ်တို့ဟာသူတို့ရဲ့နိုင်ငံတကာတန်တမန်တွေထောက်လန်းရေးနဲ့ကာကွယ်ရေးကျွမ်းကျင်သူတွေနဲ့ကမ္ဘာပြည်ထနာတွေကိုတွေ့ဆုံဆွေးနွေးနေကြတယ်လို့ဘိုင်ဒန်အဖွဲ့ရဲ့အရာရှိတွေကပြောပါရယ်။သမ္မတထရန့်ကရွေးကောက်ပွဲရလဒ်တွေအရာအနိုင်ရနေပြီဖြစ်တဲ့ဂျိုးဘိုင်ဒန်ကိုတရားဥပဒေကြောင်းအရစိန်ခေါ်ဖို့ဘလို့ပဲစူးစမ်းဇန်နဝါရီလ20ရက်နေ့ဘိုင်ဒန်ရဲ့သမ္မတကျန်းသစ္စာကျင်းပပွဲမတိုင်ခင်အစိုးရထောင်လန်းရေးအရာရှိတွေအနေနဲ့ဘိုင်ဒန်ကိုကြိုတင်အစီရင်ခံတင်ပြတာတွေလုပ်တင်ကြောင်း Republican အထက်လွှတ်တော်အမတ်တွေကမကြသေးခင်ရက်ပိုင်းနေ့အတွင်းတိုက်တွန်းခဲ့ကြပါတယ်။ကမ္ဘာတဝန်းနဲ့ American နိုင်ငံလုံခြုံရေးချင်းချောက်မှုတွေနဲ့ပတ်သက်လို့သမ္မတကိုနေ့စဉ်တင်ပြနေတဲ့ထောင်လန်းရေးအစီရင်ခံစာအကဲဖြတ်မှုတွေကိုသမ္မတအာဏာလွှဲပြောင်းရယူမဲ့ဘိုင်ဒန်ကိုအသိပေးတင်ပြဖို့မရှိမဖြစ်လိုအပ်နေကြောင်း Republican အမတ်တွေကပြောပါရယ်။ဒါပေမဲ့လို့ Trump ကတော့ရွေးကောက်ပွဲမှာသူ့အနိုင်ရကြောင်းထပ်ခါတလဲလဲပြောနေတယ်လို့သူ့ရှုံးနိမ်ကြောင်းဝန်ခံဖို့လည်းငြင်းဆန်ထားဆဲဖြစ်ပါရယ်။